မြန်မာပဋိပက္ခနဲ့ပတ်သက်လို့ငြင်းငြိမ်းဆွေးနွေးမှုတွေဖြစ်ပေါ်လာအောင်အိန္ဒိချင်းအိန္ဒိယထိုင်းတရုတ်နိုင်ငံတို့အပါအဝင်အရေးပါတဲ့သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆွေးနွေးနေတဲ့အကြောင်းဒီကနေ့ဂျကာတာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားနိုင်ငံရေးဝန်ကြီးရတ်နိုမာဆူဒီကပြောပါတယ
် Focus kita saat ini adalah pertama melakukan engagement dengan sebanyak mungkin
ပထမဆုံးအနေနဲ့မြန်မာပဋိပက္ခအတွက်သက်ဆိုင်သူအားလုံးနဲ့တက်နိုင်သလောက်အများဆုံးထိတွေ့ဆွေးနွေးမှုတွေလုပ်ဖို့အဓိကအားယုံစိုက်နေတဲ့အကြောင်းအာဆီယံဘုံသဘောတူညီချက်၅ချက်နဲ့အညီအားလုံးနဲ့ထိတွေ့ဆွေးနွေးတာဖြစ်တဲ့အကြောင်းနဲ့ပြီးခဲ့တဲ့၄လတာကာလအတွင်းအကြိမ်60ထက်မနည်းဆက်သွယ်မှုတွေရှိတဲ့အကြောင်းကိုအင်ဒိုနီးရှားနိုင်ငံရေးဝန်ကြီးကပြောပါတယ်တွေ့ဆုံမှုတွေမှာလူချင်းတွေ့တာအွန်လိုင်းကတွေ့တာအရေးပါတဲ့နေရာတွေကိုလူကိုယ်တိုင်တွေ့ရောက်တာတွေအပြင်မြန်မာပဋိပက္ခမှာအရေးပါတဲ့ပါဝင်ပတ်သက်သူတွေဖြစ်တဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG အပြင်တိုင်းနာလဲနဲ့ကိုင်အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေလည်းပါတယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။အင်ဒိုနီးရှားကအာဆီယံအလဲကျဥက္ကဋ္ဌဖြစ်တာဝန်ဆယူတဲ့အစိုးပိုင်းကာလတွေမှာမြန်မာအရေးမှာအရေးပါတဲ့ပါဝင်ပတ်သက်သူတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအတွက်လျှို့ဝှက်ထိတွေ့ဆက်ဆံမှုတွေလည်းရှိတယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးလာပိုင်းအတွင်းမှာပဲအာနာသိမ်းစစ်ကောင်းဆောင်အပါအဝင်အာဆီယံကောင်းဆောင်တွေကိုဖိတ်ကြားပြီးတော့အင်ဒိုနီးရှားကအင်ရှင်ဖြစ်ကမကထပြုပထမဆုံးအကြိမ်မြမအရေးဆွေးနွေးမှုကိုစပြီးတော့လုပ်ခဲ့တာပါ2021 April အတွင်းဂျကာတာမြို့မှာလုပ်တဲ့အဲ့ဒီအာဆီယံထိပ်သီးစည်းဝေးပွဲမှာပဲအာဆီယံဘုံသဘောတူညီချက်၅ချက်ကိုချမှတ်ခဲ့တာဖြစ်ပါတယ်ရှင်